ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှမြင်းကြီးရွှေနေစီယာကအကူအညီပေးနေတဲ့နိုင်ငံတကာကဒုက္ခသည်စခန်းတွေထဲမှာကိုဗစ် -19 ရောဂါတားဆီးကဝေလူဆောင်ချက်တွေချမှတ်ထားပြီးအဲ့ဒီအထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေလည်းပါဝင်ပါတယ်။ရိုဟင်ဂျာဒုက္ခသည်စစ်သိန်းခွဲလောက်ပြစ်ကျက်နေထိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းတွေကကျန်းမာရေးဌာနတွေမှာလုံခြုံရေးနေတဲ့ဝန်ထမ်းတွေအတွက်ကိုဗစ် -19 ဆိုင်ရာသင်တန်းတွေစပေးနေပြီလို့ရွှေနေစီယာရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ယောဂဘူတာစီကဝေရေးအရေးကြီးတဲ့လုပ်ငန်းတွေအတွက်ကျန်းမာရေးလိုအပ်ပြီးဒုက္ခသည်2000ကျော်ဟာလူမှုဝန်ဝိုင်းကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့လက်တွဲလှုပ်ဆောင်နေကြတယ်လို့ဗီယိုနီစီယာကပြောပါတယ်။ဗိုင်းရပること့စ်နဲ့ပတ်သက်ပြီးအသိပညာပေးတာတွေကိုရိုဟင်ဂျာ၊ဘမာ၊ပင်ဂလီဘာသာစကား၃မျိုးနဲ့ဗီဒီယိုကနေထုတ်လွှင့်တာ၊ဗီဒီယိုနဲ့ပြသတာ၊ပိုစတာနဲ့လက်ခံစာဆောင်ဖြန့်ဝေတာတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒါ့အပြင်အားလုံးအတွက်စက်ပြနဲ့ရေးအလုံးလုံးရစီဖို့နဲ့လက်ဆေးလို့ရတဲ့နေရာတွေပို့ပြီးချထားပေးဖို့လုပ်နေပြီလို့လည်းယူအန်အစီအရာကပြောပါတယ်။ဒုက္ခသည်တွေနဲ့စခန်းအနီးအနားကဒေသခံလူထုအတွက်တီးခြားခွဲထားရင်းနဲ့ကုသရေးဌာနတွေဖွင့်လှစ်ဖို့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်။ဒုက္ခသည်တွေကြားမှာကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုအရေးအတွက်ကအများကြီးရှိနေပေမဲ့ဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသခံတွေကြားမှာဗိုင်းရပ်စ်ပိုးရဲ့တက်ရောက်မှုတန်ကိုခံစားရမယ့်အရေးတိတ်ကိုစိုးရိမ်နေတယ်လို့ယူအန်အစီအရာအကြီးအကဲဖိလစ်ပိုဂရန်ဒီကပြောပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆွေရဘက်ကအတိအမှန်မပြုဘဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေချမှတ်ထားပြီးမယ်။အခုကိုဗစ် -19 ကပ်ရောဂါပြီးရင်ဆိုင်နေရချိန်မှာဒီအစီအစဉ်တွေအားလုံးရပ်တန့်နေပါတယ်။